အစိုးရရဲ့ငြိမ်းချမ်းရေးကိုယ်စားလှယ်ဖွဲ့နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ NCA လက်မှတ်မရေးထိုးထားရသေးတဲ့လက်နက်ကိုင်အဖွဲ့၄ဘွဲ့တို့လာမယ့်သတင်းပတ်အတွင်းတွေ့ဆုံဆွေးနွေးနိုင်ဖို့ညှိနှိုင်းနေတဲ့အကြောင်းကြားဝင်ဆောင်ရွက်ပေးနေတဲ့ငြိမ်းချမ်းရေးအကျိုးဆောင်အဖွဲ့ကပြောပါရယ်လောလောဆယ်မှာတော့ဒီလအတွင်းတွေ့ဆုံဖို့ရှိကြောင်းပြောပေမဲ့ရက်နဲ့နေရာကိုနှစ်ဖက်ရွေးချယ်နေစေဖြစ်ကြောင်းလည်းပြောပါရယ်ဒီသတင်းကို VOA မြန်မာပိုင်းသတင်းတောက်ကိုမိုးစောကတင်ပြထားပါရယ်ရှင်
ဟုတ်ကဲ့အမျိုးသားပြည်နယ်တင်ပြရင်းနဲ့ငြိမ်းချမ်းရေးဘုတ်ဌာန NRPC နဲ့မြောက်ပိုင်းမဟာမိတ်လို့ခေါ်တဲ့ KIO ကချင် MNDJP ကိုကန် PSLF တအမ်းပလောင်နဲ့ ULA ရခိုင်လက်နက်ကိုင်အဖွဲ့တွေဟာစက်တင်ဘာလ18ရက်နေ့မှာကျိုင်းတုံမြို့မှာတွစ်ဆုံဆွေးနွေးပြီးတဲ့နောက်အော်တိုဘာလအတွင်းမှာနောက်တစ်ကြိမ်ထပ်မံဆွေးနွေးဖို့သဘောတူထားတာပါဒါပေမဲ့အော်တိုဘာလအတွင်းမှာဒရင်ကျွတ်ရုံပိရက်တွေနဲ့တိုက်ဆိုင်တာတနိုင်ငံလုံးပြစ်ခတ်တိုက်ခိုက်မှုရစဲရေးသဘောတူစာချုပ် NCA လင်းနှစ်ပြည့်အခမ်းအနားကျင်းပတာတွေကြောင့်နိုဝင်ဘာလအတွင်းကိုရက်ရွှေ့ပြောင်းခဲ့ပါတယ်လောလောဆယ်မှာတော့လာမယ့်အပတ်အတွင်းမှာတွဲဆုံနိုင်ဖို့အတွက်ညှိနှိုင်းနေတယ်လို့တွဲဆုံဆွေးနွေးရေးအတွက်ဂျာဝင်ဆောင်ရွက်ပေးနေတဲ့ကချင်ငင်းချမ်းရေးအကျိုးဆောင်အဖွဲ့ PCG ကဥအင်ရှန်ဆန်အောင်ကပြောပါတယ်။
ညှိနှိုင်းနေသေးပဲရှိပါသေးတယ်။ဒုတိယအပတ်လို့တော့ပြောထားတာပဲဒါပေမဲ့တကယ်ဖြစ်လာမလားမဖြစ်လာဘူးလားနည်းနည်းရွှေ့သွားမလားတော့ပြောသတ်ဘူးများ။ဒီနိုဘာလအထက်မှာတော့တခြားဘောတော့ဖြစ်မှာပဲဒါပေမဲ့ညနေနေရာတော့အတိအကျမသိသေးဘူး။အစိုးရဘက်ကတော့အကျဉ်းတုံပေါ့ဆေးရဘက်ကအကျဉ်းတုံရေးရရှိပါတယ်ဒါပေမဲ့ဘယ်ဟာမှဒီပြောလို့မရသေးပါဘူးခင်ဗျာ
လက်နက်ကိုင်အဖွဲ့တွေဘက်ကမူဆယ်မိုင်းလာနဲ့လွဲကျဲကိုအစိုးပြုထားကြောင်းလည်းပြောပါတယ်အေးအဖွဲ့ရဲ့ပြောရေးဆိုခွင့်ရှိသူခိုင်တုခကလည်းညှိနှိုင်းနေစေရှိကြောင်းပြောပါတယ
်နေဝင်နေရာနဲ့ပတ်သက်ပြီးတော့ဒါကျွန်တော်တို့ဘက်ကတော့ဒီမိုင်းလာကိုအစိုးပြုထားတာရှိတယ်ဗျာဆိုတော့အခုရှင်တိတော့ဒါနေရာကတော့ဆက်ပြီးတော့ဒါညှိနေကြတော့ပဲဖြစ်နေတယ်ဒါအတူတူလို့တော့မရသေးဘူးတွေ့ဆုံမဲ့ရဲကလည်းပဲဒါညှိကြတော့ပဲရှိသေးတယ်ဟိုအတူတူလို့မရသေးဘူး
ပြီးခဲ့တဲ့ရက်ပိုင်းကကျောက်နိုင်ငံသားရဲ့ဝန်ကြီးဌာနကအာရှရေးရာအထူးကိုယ်စားလှယ် Mr. Sun Kaoshan နဲ့မြောက်ပိုင်းမဟာမိတ်အဖွဲ့တွေတွေ့ဆုံစဉ်က bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုရေးအတွက်တစ်ဆုံနေတဲ့အချက်တွေကိုမေးမြန်းတာရှိကြောင်းလည်းပြောပါတယ်။ဒီလ6ရက်နေ့ကတော့ Mr. Sun Kaoshan နဲ့နိုင်ငံတော်အတိုင်းမခံရုံးဝန်ကြီးဌာနပြည်ထောင်စုဝန်ကြီးဦးကျော်တင်းစွေတို့တွေ့ဆုံချိန်မှာကျောက်နိုင်ငံက NRPC အတွက်ဒေါ်လာငွေ၄သိန်းလှူဒန်းခဲ့တယ်လို့ငင်းချမ်းရေးအတွက်လိုအပ်တဲ့အကူအညီကိုအမြန်ဆုံးပေးသွားမှာဖြစ်ကြောင်းမစ္စတာဆွန်ကော့ရှန်ကပြောကြားခဲ့ပါတယ်။ဒီရက်ပိုင်းတွေအတွင်းမှာကချင်နဲ့ရှမ်းပြည်နယ်မြောက်ပိုင်းဒေသတွေမှာတိုက်ပွဲတွေငြိမ်သက်နေပေမဲ့ရခိုင်ပြည်နယ်အတွင်းမှာတော့တမ်ဘရွန်နဲ့ AA ကြားမှာတိုက်ပွဲတွေပြင်းထန်နေခဲ့တယ်လို့ AA ကလွှတ်တော်ကိုယ်စားလှယ်တဦးနဲ့စစ်ဖက်ရက်ဖက်ဝန်ထမ်းတွေကိုဖမ်းဆီးထိန်းသိမ်းထားတာကြောင့်လဲကျင်းပမှုတွေမြင့်တက်နေပါတယ်။ဒီလအတွင်းမှာကျင်းပမဲ့ဆွေးနွေးပွဲအပေါ်တမ်ဘရွန်ရဲ့သဘောထားကိုတော့ဗိုလ်မှူးချုပ်ဇော်မင်းထွန်းက VOA ကိုအခုလိုပြောဆိုပါတယ်။
ကျွန်တော်တို့ဒီရတော့ကတော့ NRPC ကတော့သူကတော့ဆက်လက်ပေါင်းရနေရဆိုတာသိရပါတယ်ဒီကြားထဲမှာတော့သူတို့ဟိုအင်းတိုင်းပေါင်းရနေတဲ့ဟာလေးကြီးရှိပါမယ်ခင်ဗျကျွန်တော်တို့ဒီကတော့ဟို NRPC ရဲ့ညွှန်ကြားတဲ့အတိုင်းဒုတိယပုံစံကြီးတရားဦးဖောင်ပြကြဆွေးနွေးနေတဲ့အဖွဲ့ဖွဲ့စရာရှိပါတယ်ကျွန်တော်တို့ကလာရင်လည်းပါဝင်သွားမှာဖြစ်ပါတယ်
စတင်ဘာလကကျင်းပတဲ့ကျိုင်းတုံဆွေးနွေးပွဲမှာတော့သဘောတူညီချက်9ချက်ရရှိခဲ့ပြီးအဲ့ဒီအချက်တွေမှာ bilateral call နှစ်ဖက်ပြည်အစာချုပ်ချုပ်ဆိုရေးလက်ရှိဖြစ်ပွားနေတဲ့တိုက်ပွဲတွေခြုံငင်းရေးတက်နေရာချထားရေးတိုက်ပွဲတွေထပ်မံမဖြစ်ပွားစေဖို့အတွက်စီမင်းစည်းကမ်းတွေချမှတ်ရေးဆက်ဆံရေးရုံးတွေဖွင့်လှစ်ရေး NCA လက်မှတ်ရေးထိုးနိုင်ရေးနဲ့နေရာစွန့်ခွာသူတွေပြန်လည်နေရာချထားရေးစတာတွေပါဝင်ခဲ့ပါတယ်ဒီတကြိမ်ကျင်းပမဲ့အစည်းအဝေးမှာတော့ bilateral call နှစ်ဖက်အပြည့်အစုံချုပ်ချုပ်ဆိုနိုင်ရေးအတွက်လေးဓာတ်ဆောင်ရွက်ဖို့ကို NRPC ဘက်ကတိုက်တွန်းထားပါတယ်